မြန်မာနိုင်ငံမှာလူ့သမားသမဂ္ဂတွေဖွဲ့စည်းရမယ်ဆိုတဲ့သဘောထားကိုစက်တင်ဘာလ1ရက်နေ့အတွင်းကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်ကြီးများအသင်းအစည်းအဝေးမှာနာဖာလူ့သမားဝန်ကြီးဦးတောင်းကထုတ်ဖော်ပြောဆိုခဲ့တာလို့လုပ်ငန်းရှင်တချို့က RFA ကိုပြောပြကြပါတယ်1988ခုနှစ်စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့ရခိုင်မဆလဆိုရှယ်လစ်အစိုးရလက်ထက်ကရှိခဲ့တဲ့အလို့သမားအစည်းအရုံးကိုဖျက်သိမ်းခဲ့ပါတယ်။ဒီနောက်တော့18နှစ်လုံးလုံးမြန်မာနိုင်ငံမှာအလို့သမားအဖွဲ့အစည်းတတ်မှတ်ကြရမရှိဘဲဖြစ်နေခဲ့တာပါ။စစ်အစိုးရကအခုဖွဲ့စည်းမယ်ဆိုတဲ့အလို့သမားတတ်မှတ်ကြရဟာလေလွတ်လပ်တဲ့အလို့သမားတတ်မှတ်ကြမျိုးမဟုတ်ဘဲကြံ့ခိုင်ရေးအဖွဲ့ကထိန်းချုပ်တဲ့အလို့သမားတတ်မှတ်ကြမျိုးပဲဖြစ်မယ်လို့ပြည်ရင်းလေလာသူတွေကပြောဆိုကြပါတယ်။ဒါအပြင်အလုသမားတမကဖွဲ့စည်းတဲ့နေရာမှာတော့အစိုးရဝန်ကြီးဌာနတွေမှာပဲအလုသမားတမကကိုဖွဲ့စည်းခွင့်ပြုမှလားပုဂ္ဂလိကစက်ယုံအလုယုံလုပ်ငန်းတွေမှာပါအလုသမားတမကတွေကိုဖွဲ့စည်းခွင့်ပြုမှလားဆိုတော့ကိုစစ်အစိုးရခေါင်းဆောင်တွေကြားအငင်းပွားနေကြပါတယ်စက်မှုတဝန်ကြီးဦးအောင်တောင်းကတော့ပုဂ္ဂလိကလုပ်ငန်းတွေမှာအလုသမားတမကဖွဲ့စည်းရေးဟာအလွန်အလျင်များတယ်ဆိုပြီးတော့ဗိုလ်ချုပ်မှုကြီးတန်းရွှေစီကိုတင်ပြကန့်ကွက်ထားတယ်လို့သိရပါတယ်ဒီလိုအလို့သမားဝန်ကြီးဦးတောင်းနဲ့စက်မှုတဝန်ကြီးဦးအောင်တောင်းကြားတဘောရာကိုလည်းမှုရှိနေပြီးတော့သူတို့နှစ်ဦးစလုံးကလည်းဗိုလ်ချုပ်မှုကြီးတန်းရွှေကိုကိုနီးကိုဟန်နဲ့ချင်းကပ်စည်းရုံးနေကြကြောင်းဒါကြောင့်မယ်အလို့သမားတမကဖွဲ့စည်းမယ်ဆိုတဲ့တင်ကိုစစ်အစိုးရကတရားဝင်မကျင်ညာသေးတာဖြစ်ကြောင်းစစ်ဖက်နဲ့နှိစက်တဲ့အတိုင်းဝန်တွေက RFA ကိုပြောဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့နာအဖအနေနဲ့ILO ကမ္ဘာ့လူ့သမားအဖွဲ့ချုပ်ကြီးကိုဒဇုံတရာအကြောင်းကြားထားတာများရှိပါသလားလို့ RFA က ILO ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ် Mr. Richard Horsey ကိုဆက်သွယ်မင်းမြန်ကြည့်တော့သူကအခုလိုဖြေပါတယ
် Well what I can say is that so far I haven't received any formal notification or information from the government like that
အခုချိန်ထိတော့အစိုးရစီကတရားဝင်အသိပေးတာအကြောင်းကြားတာမျိုးကိုလက်ခံရရှိတာမရှိသေးပါဘူးအလို့သမားတမကတွေဖွဲ့စည်းနေပြီဆိုတဲ့အခြေအနေမျိုးကိုလည်းသတိမပြုမိသေးပါဘူးလို့မစ္စတာရစ်ချတ်ဟော်စီကပြောဆိုသွားတာပါ။အဲဒါဖြစ်ရင် ILO နဲ့နာအဖကြားထဲမှာဒီကိစ္စကိုအရင်ကတရားဝင်ဆွေးနွေးညှိနှိုင်းမှုတာမျိုးရှိပါသလားလို့မစ္စတာရစ်ချတ်ဟော်စီကထပ်မေးကြည့်တော့
But there have never been any formal discussions. I believe a few years ago there may have been some informal discussions along those lines.
တရားဝင်ဆွေးနွေးတာမျိုးမရှိခဲ့ပါဘူး။လုံငယ်တဲ့နှစ်အနည်းငယ်ကတော့ဒီအလို့သမားတမကဖွဲ့စည်းနေပတ်သက်ပြီးတော့အလို့သဘောဆွေးနွေးမှုတာမျိုးတော့ရှိပါတယ်။အဲဒါပေမဲ့တကယ်ကိုအလို့သဘောနဲ့နှီးနှောဆွေးနွေးကြည့်ခဲ့တာမျိုးပါပဲလို့မစ္စတာရစ်ချတ်ဟော်စီကပြောဆိုပါတယ်။အဲဒါပေမဲ့နာဖစ်အစိုးရအနေနဲ့18နှစ်လုံးအလို့သမားတမကမရှိဘဲနေလာပြီးအခုမှအလို့သမားတမကတွေဖွဲ့မယ်လို့ပြင်ဆင်လာတာဟာအဲလိုနဲ့ပတ်သက်တယ်လို့လေ့လာသူတွေကယူဆကြပါတယ်။နှစ်စဉ်ဇွန်လတိုင်းကျင်းပနေတဲ့အယလိုညီလာခံမှာအဖွဲ့ဝင်နိုင်ငံတွေကအစိုးရအလို့ရှင်နဲ့အလို့သမားကိုယ်စားလှယ်ဆိုပြီးတော့အစု၃စုကိုလွှတ်ကြရပါတယ်။အဲဒါပေမဲ့နာဖကတော့ဒီအစု၃စုကိုလွှတ်ရမယ်အစားအစိုးရနဲ့အလို့ရှင်ကိုယ်စားလှယ်တွေကစေလွတ်နိုင်ပြီးတော့အလို့သမားတမကကိုယ်စားလှယ်တွေကိုမစေလွတ်နိုင်ပဲဖြစ်ခဲ့ရပါတယ်။အဲဒါကြောင့်အယလိုညီလာခံတွေမှာနာဖဘက်ကအလို့သမားကိုယ်စားလှယ်တက်ပြီးတော့နာဖကိုကိုစားပြုဆွေးနွေးခွင့်မဲပေးခွင့်နဲ့ဆုံးရှုံးနေခဲ့ရပါတယ်။အဲဒါကြောင့်မယ်အလို့သမားတမကအတုအယံကိုပြည်ရင်းမှာဖွဲ့ပြီးတော့အာရလိုမှာအလို့သမားကိုယ်စားလှယ်နေရာရအောင်ပြောရေးဆိုခွင့်မဲပေးခွင့်ရအောင်လုပ်တာဖြစ်နိုင်တယ်လို့တုံ့တက်သူတွေလည်းရှိပါတယ်။အဲဒါအပြင်ဒီလိုသမားတမကဖွဲ့စည်းရေးပြင်ဆင်မှုဟာတရုတ်ရဲ့အကြံပေးချက်နဲ့လည်းသက်ဆိုင်နိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တချို့ကပြောဆိုပါတယ်။တရုတ်ရဲ့အကူအညီနဲ့အထူးစီးပွားရေးဇုန်တွေကိုလုပ်မယ်ဆိုရင်အဲ့ဒီဇုံတွေမှာအလို့သမားရေးရဆိုင်ရာအဖွဲ့အစည်းတွေရှိရကိုတရုတ်ကလူလာကြောင်းဒါကြောင့်မဲနာအဖအနေနဲ့တရုတ်ကြိုက်လိုက်ပြီးတော့အခုလိုအလို့သမားတမကအတုအယောင်တွေကိုဖွဲ့စည်းဖို့ပြင်ဆင်တာဖြစ်ကြောင်းသူတို့ကထောက်ပြပါတယ်ဒါပေမဲ့စစ်ဖက်နဲ့နှိစက်တဲ့အတိုင်းဝန်တို့ကတော့ဒီအလို့သမားတမကဖွဲ့စည်းရေးကိစ္စဟာနိုင်ငံရေးစိရုံးမှုနဲ့ပိုဆိုင်မယ်လို့တုံ့တက်ကြပါတယ်စစ်အစိုးရအနေနဲ့သူ့ရဲ့နိုင်ငံရေးလမ်းပြမြေပုံအတိုင်းဆက်သွားမယ်ဆိုရင်အခြေခံဥပဒေဆိုင်ရာဆန္ဒခံယူပွဲနဲ့ရွေးကောက်ပွဲအစ်တွေကိုလုပ်ပေးရမှာဖြစ်ကြောင်းအဲ့ဒီအခါကျရင်အလို့သမားတို့ရဲ့ထောက်ခံမှုကိုရဖို့လိုအပ်ကြောင်းဒါကြောင့်အခုကတည်းကအလို့သမားတမကတွေဖွဲ့ပြီးတော့စီယုံတင်သွင်းရေးကိုပြင်ဆင်နေတာဖြစ်နိုင်ကြောင်းသူတို့ကထောက်ပြပြောဆိုကြပါတယ် ဟဲအိုင်အလိုကြောင့်ပဲလှုပ်လှုပ်တရုတ်ကအကြံပေးလို့ပဲလှုပ်လှုပ်နိုင်ငံရေးစည်းရုံးမှုအတွက်ပဲလှုပ်လှုပ်ငါဖဖွဲ့စည်းမဲ့အလိုသမားသမဂ္ဂဟာစံဖို့အဖွဲ့ရဲ့လောင်းရင်အောက်မှာရှိနေမှအသေးအချာပါပဲလို့ပြည်ရင်းပြည်ပလိလာသူတွေကပြောဆိုနေကြကြောင်းပါခင်ဗျာ